မျိုးသားရေးဘွားဒီတန်ကတော့တချို့အပါဝင်လူပုဂ္ဂိုလ်တရာလောက်ကမနေတော့တာနေကရန်ကုန်တာကီတာမှာရှိတဲ့အစ္စလမ်ဘာသာရေးစာတင်ကျောင်းနှစ်ကျောင်းမှာဗလီဝတ်ပြုမှုတွေလုပ်နေတယ်ဆိုတဲ့ဆက်ဆွဲချက်နဲ့ပိတ်ပေဖို့အာဏာပိုင်တွေကိုဖိအားပေးလှုပ်ရှားခဲ့ကြပါတယ်။ဒါပြင်အဲ့ဒီမှာတွားရောက်သတင်းယူခဲ့ကြတဲ့သတင်းနောက်တချို့ကိုလည်းမျိုးသားရေးဘွားဒီဆိုသူတွေကအကြမ်းဖက်တုံ့ပြန်ခဲ့ပါတယ်။လက်ရှိအခြေအနေမှာတော့တာကီတာအစ္စလမ်ကျောင်းနှစ်ကျောင်းလုံးကိုအကြောင်းပြချက်မရှိဘဲအခြေအနေတွေကိုယာယီထိမ့်သိမ့်တဲ့အနေနဲ့သက်ဆိုင်ရာအာဏာပိုင်တွေကယာယီချိတ်ပိတ်ခဲ့ပါတယ်။စုံစမ်းမေးမြန်းထားတဲ့မန်အင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။မနေ့ညနေပိုင်းကတာကီတာမြို့နယ်အနော်မာတည့်ရက်ကွက်မှာရှိတဲ့အစ္စလမ်ဘာသာရေးကျောင်းနှစ်ကျောင်းကိုပိတ်ပေးဖို့တန်ဃာရော်တွေပါဝင်တဲ့အမျိုးသားရေးဝါဒီတွေတွားရောက်ပြီးတော့အာဏာပိုင်တွေကိုဖိအားပေးလှုပ်ရှားနေကြတဲ့မှတ်တမ်းတင်ဗီဒီယိုဖိုင်တွေဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအချိန်ပိုင်းတွင်ပြန့်နှံ့ခဲ့ပါတယ်။ဒါ့အပြင်အဲ့ဒီမှာသတင်းယူနေကြတဲ့သတင်းတောက်တွေကိုအမျိုးသားရေးအင်အားစုဆိုသူတွေကအကြမ်းဖက်တုံ့ပြန်ရမှာ AP သတင်းဌာနကရုတ်တံသတင်းတောက်ကိုမင်းကြည်သိန်းကိုအဲ့ဒီလူအုပ်ကနေအကြမ်းဖက်ရိုက်နှက်ခဲ့ပါတယ်။ဒီချိန်နေနဲ့ပတ်သက်လို့သက်ဆိုင်ရာနယ်မြေရဲစခန်းတာဝန်ရှိသူကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းကြည့်ပါတယ်။ချိတ်ပိတ်တဲ့ကိစ္စမှာဒီတရားရုံးရဲ့ခွင့်ပြုချက်ပေါ့နော်တရားရုံးရဲ့အမိန့်များပါပါသလားလို့နောက်ပြီးတော့ဘာကြောင့်အဲ့လိုချိတ်ပိတ်ခံရလဲရှင်
။အဲ့ဒါတော့ဒီမှာကျွန်တော်တို့ရှိမှာတော့ကျွန်တော်တို့ရှိရတယ်ဒီမှာစာရေးပိုင်းဘာမှပေးမတာသေးဘူးဗျာ။အမှတို့သိချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တိုင်းကိုမေးကြည့်မှရမယ်ဗျာ
။ဟုတ်ကဲ့အခုကျောင်းနေရတော့ဘယ်နဲ့ကျောင်းချိတ်ပိတ်ထားလဲရှင်လောလောဆယ်မှာတော့လေ။အစ္စလမ်ကျောင်း။
အဲ့ဒါတော့ကျွန်တော်လည်းဘယ်နဲ့ကျောင်းဆိုတာတော့မသိသေးဘူး။တော်တော့တည်တာတော့တကြောင်တော့တည်တယ
်အခုလုံကြုံရေးခြေနေရရော
ဒီဘက်မှာဘာဖြစ်ပါ့အေးသေးပါ့အေးသေးပါ့ကျွန်တော်စီကတက်ဖွဲ့ဝင်နေလဲရှိပါတယ
်ဗီဒီယိုဖိုင်တွေထဲမှာတော့အမျိုးသားရေးဝါဒီဆိုသူတွေကသူတို့ဘာကြောင့်အစ္စလမ်ဘာသာရေးကျောင်းတွေကိုပိတ်ခိုင်းရတယ်လဲဆိုတဲ့အကြောင်းပြချက်နဲ့ပတ်သက်လို့မင်္ဂလာတောင်ညွတ်မြို့နယ်မှာနေထိုင်တဲ့ကိုလက်ကနေအခုလိုပြောသွားပါတယ
်ကျွန်တော်ဒီအမျိုးသားရေးအင်အားစုတွေဒီအနော်မှာတရက်ခွဲကိုရောက်ရှိရတဲ့အကြောင်းရင်းကတော့အာရဗီစာသင်ကျောင်းလို့အညီအသုံးပြုပြီးတော့ပလီဝိပုကျောင်းတွေကိုလုပ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီနေရာကိုလာရောက်လေ့လာကြည့်ရှုရခြင်းဖြစ်တယ်။ပြောရင်တော့စာသင်ကျောင်းပြီးရင်တော့ပလီတက်တယ်။ဒါမျိုးတွေကိုကျွန်တော်ကဆက်လက်မလုပ်ဖို့အတွက်ကိုသက်ဆိုင်ရာဌာနအဖွဲ့အစည်းတွေကနေတားမြစ်ပေးဖို့။နောက်အုပ်ချုပ်ရေးပိုင်းစီပင်ပိုင်းနေရာနေပြီးတော့တရားတွေကိုတားမြစ်ပေးဖို့။မျိုးရည်သူတစ်ခုနဲ့တစ်ခုပြိပခရည်ရှိမဖြစ်စေဖို့အတွက်ဒါတွေအတွက်ကိုကျွန်တော်တို့အမျိုးသားရေးအင်အားစုတွေကအခုရောက်လာခြင်းဖြစ်ပါတယ်။
တာကီတာမှာရှိတဲ့အစ္စလမ်ဘာသာကျောင်းတွေဟာဥပဒေနဲ့အညီတရားဝင်ဖွင့်ထားတာဖြစ်တဲ့အပြင်ကျောင်းသား300ကျော်တက်ရောက်တင်ကြားနေတာဖြစ်တယ်လို့အစ္စလမ်ဘာသာရေးကျောင်းရဲ့ဥက္ကဋ္ဌဦးတင်ရွှေကသတင်းတောက်တွေကိုပြောပါရယ်အပြစ်တစုံတရာကျူးလွန်ခြင်းမရှိပေမဲ့လည်းပြဿနာပိုးပြီးမကြီးထွားစေဖို့သက်ဆိုင်ရာအာဏာပိုင်တွေကစာရွက်စာရမ်းတွေမပါဘဲပါဇက်နဲ့ပြောပြီးချိတ်ပိတ်ခဲ့တာဖြစ်ကြောင်းဦးတင်ရွှေကအခုလိုဆက်ပြောပါရယ်မာယ
ာကဦးစီးရဲ့သာသနာ့ရေးဦးစီးရဲ့နှစ်ယောက်ကလာပါတယ်ရဲမှုတွေကပါပါတယ်ကျွန်တော်တို့ဘာကြောင့်ပြိတ်တာလဲကျွန်တော်တို့ကတရားဝင်ဆာဗက်ဆာရှိရဲ့ဒါကျွန်တော်တို့ချိတ်ပြတယ်ဆိုတာပြစ်ရှိလေးယူတာပါကျွန်တော်မဟုတ်ဘူးဆိုပြီးတော့သာသနာ့ရေးဦးစီးပါဇက်ကောမာယာကဦးစီးရောဒီကိစ္စပြဿနာကြီးထွားတာဆောက်ရတယ်ယာယီထိန်းသိမ်းတာပါလေဆိုတော့ကျွန်တော်တို့ဒီကိစ္စ
စာတင်ကျောင်းတွေချိတ်ပိတ်ခံရတဲ့ကိစ္စမှာတရားဥပဒေအရအကာအကွယ်မပေးနိုင်တဲ့အတွက်သူ့အနေနဲ့ဝမ်းနည်းမိတယ်လို့ဦးတင်ရွှေကပြောပါရယ်။အစ္စလမ်ဘာသာကျောင်းတွေမှာဖျားဝတ်ပြုတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လူငယ်ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကြီးရဲ့ဥက္ကဋ္ဌကိုရှိုင်းကအခုလိုပြောပါရယ်
။စာတင်ကျောင်းမှာဘူးမပြုရဘူးဆိုတဲ့ဟာကိုပြောတဲ့အခါမှာကျွန်တော်ကဘာနဲ့တော့ပြောနိုင်ရှင်ပြလို့ရတော့ဆိုတော့ဒီဗုဒ္ဓဘာသာကျောင်းတွေမှာပေါ့နော်အဲ့မှာကျွန်တော်ဒီယဉ်ကျေးလိမ္မာလို့ပြောပြီးတင်တဲ့အခါကျရင်ဖျားဘလူရှိခိုးရတယ်လဲဆိုတဲ့ဟာကအစအဲ့ဒီမှာတင်ပေးတယ်အဲ့တော့ကျွန်တော်အစ္စလမ်ဘာသာဝင်တွေရဲ့ဒီစာသင်ကျောင်းတွေမှာလည်းကျွန်တော်ဘလူဖျားရှိခိုးရလဲဘလူဖျားဝိပုရလဲဆိုတဲ့ဟာကိုဒါကိုတင်ပေးတယ်ဆိုတော့ဒါကိုကြည့်ပြီးတော့မှဒါဝိပုကျောင်းဆိုပြီးတော့မှဘလူဆိုပြီးတော့ဆွဆွဲရတယ်ဆိုတာဒါလုံးဝအခြေအနေမရှိတဲ့စိတ်ဓာတ်တစ်ခုရယ်နော
်ဒါအပြင်မြန်မာနိုင်ငံမှာဘာသာရေးအဖိနှိပ်မှုတွေရှိနေတယ်လို့နိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲဝေဖန်နေချိန်မှာအခုလိုဘာသာရေးအထူးကြုံတွေဖြစ်အောင်ဖန်တီးတာဟာဒေါက်ဆာစုကြည်ဦးဆောင်တဲ့ NLD အစိုးရကိုပိုးပြီးအကြက်အတဲဖြစ်စေတယ်လို့မြင်ကြောင်းကိုရှိုင်းကပြောပါရယ်တာကီတာမှာရှိတဲ့အစ္စလမ်ဘာသာရေးစာတင်ကျောင်းတွေအားလုံးကိုပိတ်ဖို့အမျိုးသားရေးအင်အားစုတွေကအရင်ကတည်းကဖိအားပေးနေကြတာဖြစ်ပြီးနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်နေတဲ့အချိန်အတွင်းမှာအခြေအနေတွေဟာအခုလိုပိုးပြီးဆိုးရွားလာတာဖြစ်ပါရယ်ရှင်